ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကအမေရိကန်တန်ယုံတိဖွံ့ဖွဲ့ကိုမတက်ရောက်ဖို့တမနာဒေါ်နယ်ထရန့်ကြေညာလိုက်ပြီးသတင်းတစ်ပတ်အကြာမှာပဲတန်ယုံကိုတွားရောက်လည်ပတ်ဖို့မျှော်လင့်ထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးရက်စ်တီလာဆန်ကပြောဆိုလိုက်ပါတယ်။ရှေ့ကျဥရောပခီးစဉ်အစဖြစ်ဝန်ကြီးတီလာဆန်တနင်္ဂနွေနေ့မှာပဲလန်ဒန်ကိုတွားရောက်မှာပါ။ဒါပေမဲ့လည်းတန်ယုံတစ်ခုဖဲချိုးဖြတ်ဖွင့်လှစ်တာမျိုးလိုတရားဝင်အခမ်းအနားနဲ့ကျင်းပမှာမဟုတ်ကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်။လန်ဒန်မှာရရှိနေစဉ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဗြိတိန်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုင်ငံစလုံးတွေကမ္ဘာတဝန်းကစိုးရိမ်စရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါမှထရန့်ကတော့လန်ဒန်ကိုသွားမဲ့အစီအစဉ်ကိုဖြစ်လိုက်ကြောင်းပြီးခဲ့တဲ့တောက်ချန်နေ့ကပဲကြေညာခဲ့တာပါ။လန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ယုံတော်ဖြစ်ကောင်းဖြစ်နေတဲ့အမေရိကန်တန်ယုံကိုသမ္မတဟောင်းဘရက်ကိုဘာမှလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ချရောင်းပြီးနေရာတစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့တန်ယုံတစ်ခုလည်းဖဲချိုးဖြတ်ဖွင့်လှစ်မပေးကျင်တာကြောင့်အစီအစဉ်ကိုဖျက်လိုက်ရတာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။တကယ်တော့တန်ယုံအောင်ကိုရောင်းချဖို့သမ္မတဟောင်းအိုဘားမားမတိုင်ခင်မှာသမ္မတဖြစ်တော်ဝင်ယူခဲ့တဲ့ George W. Bush လက်ထက်မှာဆုံးဖြတ်ခဲ့တာဖြစ်ပြီးလွန်ကျွေးအတွက်စိုးရိမ်မှုတွေကြောင့်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။ဥရောပခီးစဉ်ဒစိတပိုင်းဖြစ်ဝင်းကြီးတီလာဆန်ရှစ်သတင်းပတ်အင်ကာနေ့မှာပြည်ထောင်စုကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ဒါရုလက်နက်အသုံးပြုသူတွေကိုအပြစ်ပေးခံရမှုကနေကင်းလွတ်နေတာတွေကိုနိုင်ငံတကာကလက်တွဲတက်ဖြစ်ရေးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒီနောက်မှာတော့ဆွစ်ဇာလန်နိုင်ငံကိုခရီးဆက်ပြီးဒါဗိုးစ်မြို့မှာဗော်ဒူးနယ်ခြားသာပြည်တွေမှာကျင်းပသွားမယ့်2018ကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲကိုလည်းဝင်းကြီးတီလာဆန်တက်ရောက်ဖို့စီစဉ်ထားပါတယ်။